ပညာရေးဝန်ကြီးဌာနရဲ့အခြေခံပညာကျောင်းစာသင်ချိန်တလတိုးတဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုထပ်ပြီးတော့ဖြည့်ဆည်းမဲ့အစီအစဉ်တစ်ခုလို့ပညာရေးအတိုင်းဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ကြသလိုမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများဖွဲ့ချုပ်ကတော့စနစ်တကျစီမံချက်ချစောင့်ရွက်ဖို့လိုတယ်လို့တောင်းဆိုလိုက်ပါတယ်။
အခြေခံပညာကျောင်းစာသင်ချိန်ကိုမလကုံထီကျောင်းတက်ရဲ့တလတိုးတဲ့အစီအစဉ်ဟာမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုထပ်မံဖြည့်ဆည်းမဲ့အစီအစဉ်တစ်ခုသာဖြစ်ပြီးဘသူ့အတွက်မှအကျိုးမရှိတဲ့အစီအစဉ်တစ်ခုဖြစ်နေတယ်လို့တက္ကသိုလ်ဆရာများတမက်ကကိုစားပြုကော်မတီကအဖွဲ့ဝင်ရှေးပိုင်းတက္ကသိုလ်ရဲ့တမိုင်းဘာသာကတိကဥပဒေထိုက်အောင်ကပြောဆိုလိုက်ပါတယ်။
ဘုသူ့အတွက်မှအကျိုးမရှိဘူး။ဆွေမကျွန်တော်ကသမီးရတဲ့လေအကျိုးမရှိဘူး။အဲအကျိုးမရှိတဲ့ဥစ္စာကိုသူလုံးလိုက်ခြင်းဟာဒါကပညာရေးကိုပြုရင်ကြောင်းလိုက်တာမဟုတ်ဘူး။ပညာရေးကိုဖျက်ဆီးတာဖြစ်။ဟိုးရင်ကလေးတို့ကဘာလို့လဲဆိုတော့စာသင်တင်သူတို့အယူအဆမှာကစာသင်တင်တိုးခြင်းဟာစာတက်အစာပူတက်တယ်လို့ပြောစိတ်ထဲမှာထည့်နေလားမသိဘူး။စာနိုင်ငံတွေမှာကိုပြန်ပြီးတော့ကြည့်နေပါလေဒီငေါ်
လကုံထိဖွင့်လျရတော့မှာဖြစ်ပါတယ်။ဒီနှစ်ပညာသင်နှစ်အစတွေကတိုးဖို့ကြီးညာထားပေမဲ့အခုချိန်ထိညွှန်ကြားချက်တိတိပပထုတ်ပြန်နိုင်တာမရှိသေးသလိုတိုးမြင့်မဲ့အချိန်အတွက်သင်ယိုးညွှန်းနှံတိကျရေးဆွဲထားတာလည်းမရှိသေးပါဘူး။လက်ရှိရေးဆွဲထားတဲ့သင်ယိုးကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတဲ့သင်ယိုးဖြစ်တာကြောင့်ဒီစီဇန်ပေါ်ဘဝင်မကျတာတွေအတော်လေးဖြစ်နေရတာပါ။မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ် MTF ကဒေါက်တာမိုးအောင်ကတော့ပညာရေးဝန်ကြီးဌာနအနေနဲ့လက်ရှိပဂတိပညာရေးအခြေအနေကိုထည့်သွင်းစဉ်းစားဖို့စီမံချက်တိတိကျကျမရှိဘဲလှုပ်ဆောင်တာတွေမလုပ်ဖို့တောင်းဆိုလိုက်ပါတယ
်။စီမံချက်မရှိတဲ့လုံဆိုင်ထားလုပ်တဲ့အရာတွေကတော့ဘာမှပညာရေးကုသမှုဖြစ်မလာဘူးလေ။ပေါ်လေလိုလိုတောင်းဆိုစေဆောင်လေးဆိုတာပဲဖြစ်လာမှာပါပဲ။ဆရာမတွေနဲ့မိဘတွေတောင်းလို့တော့အဲ့ဒါမပြေပါဘူးလို့ပြောနေတဲ့စကားကိုအလေးနဲ့ထားပြီးတော့ကျွန်တော်ညင်းနေတယ်
ဒီတက်မှတ်ချက်ရဒုဋ္ဌရန်အထမရန်နဲ့တက္ကသိုလ်ဝန်ထမ်းတွေကလွယ်ပြီးကြံအတန်းတွေဟာမက်လာ31ရက်နေ့အထိကျောင်းတက်ရတော့မှာဖြစ်ပါတယ်ဒီနှစ်ပညာသင်နှစ်ကစပြီးအခြေခံပညာအတန်းတွေရဲ့နောက်ဆုံးစာမေးပွဲတွေကိုမက်လာနောက်ဆုံးပတ်မှာစစ်ဆေးသွားမယ်လို့ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်မကြာခင်ကျင့်သုံးတော့မယ့်ဒီအစီအစဉ်ကိုဒီနှစ်ပညာသင်နှစ်အစမှာကြီးညာထားပေမဲ့တိကျခိုင်မာတဲ့ပညာရေးသဘောတရားမူဝါဒဆိုင်ရာတိကျတဲ့စနစ်တွေကိုချပြနိုင်တာမရှိသေးပါဘူးအကောင့်ထဲပေါ်ကြမဲ့ဆရာမတွေကိုယ်တိုင်ဒီအစီအစဉ်ကိုတိတိကျကျမသိသေးဘူးလို့ဖြူးမြို့အမျိုးသားအထက်တန်းကျောင်းကအလေရန်ပြဆရာမတအုပ်က VOE ကိုပြောပါတယ
်တိတိကျကျတော့မသိသေးဘူးအဲ့လိုမျိုးပေါ့မိသားတွေကတော့အတန်ထက်တယ်ပါညာတော့ပုံပြောနေကြတာလေတည့်ရမယ်တည့်ဘူးဆိုတော့စာအားတော့မဝင်ဘူ
းကျောင်းသားမိဘဆရာတွေအခက်ခဲသဘောထားတင်ပြမှုမပါပဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးရင်2020ရွေးကောက်ပွဲမှာမဲယုံဆောင်ဝန်ထမ်းအနေနဲ့တာဝန်ထမ်းဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ် MTF ကထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်တာဟာပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းလှုပ်ဆောင်တဲ့သဘောတဘာဝကိုလက်ခံလာစေဖို့လှုပ်ဆောင်တာဖြစ်တယ်လို့ဒေါက်တာမိုးအောင်ကပြောပါတယ်။အရင်ကအခြေခံပညာသူငယ်တန်းကနေနဝမာတန်းထိနှစ်ဆုံးစာမေးပွဲတွေကိုဖေဖော်ဝါရီလနောက်ဆုံးပတ်မှာလှုပ်လေ့ရှိပြီးမလကနေဇွန်လနှွေကြောင်းပိတ်ကာလအနေနဲ့၃လသတ်မှတ်ထားပါတယ်။